ไนจีเรียနိုင်ငံအရှေ့မြောက်ဒေသဘော်နိုပြည်နယ်အတွင်းအင်ကာနေတို့ကအစ္စလာမစ်အစွန်ရောက်အဖွဲ့ကတိုက်ခိုက်ခဲ့တဲ့အတွက်အနည်းဆုံး9ဦးသေဆုံးခဲ့ကြောင်းမျက်မြင်သက်သေတွေကဗုဒ္ဓဟူးနေ့မှာပြောဆိုခဲ့ပါတယ်။ဒီတိုက်ခိုက်မှုဟာကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီရိုဂူတာရက်စ်အဲ့ဒီပြည်နယ်အတွင်းရောက်ရှိနေချိန်နဲ့တိုက်ဆိုင်ဖြစ်ပွားခဲ့တာပါ။စစ်သွေးကြတွေဟာဘော်နိုပြည်နယ်ချစ်ဘုတ်ဒေသတွေကကုတူကာရီရွာကိုအင်ကာနေညပိုင်းမှာတိုက်ခိုက်ခဲ့တာပါ။ကုလသမဂ္ဂအတွင်းရေးမှူးချုပ်ဟာပြည်내မြို့တော်မိုက်တူဂါရီမှာငင်းချမ်းရေးရယူခဲ့တဲ့စစ်သွေးကြအုပ်စုဟောင်းနေနဲ့ထောင်ထဲချီတဲ့စစ်ကြောင့်အိုးမဲ့အိမ်မဲ့ဖြစ်ခဲ့ရသူတွေကိုတွားရောက်တွေ့ဆုံခဲ့ပါတယ်။နိုင်ဂျီးရီးယားနိုင်ငံမှာအစ္စလာမစ်အစွန်ရောက်တဲ့အကြမ်းဖက်တိုက်ခိုက်မှုကြောင့်အနည်းဆုံးလူ3,000-5,000လောက်သေဆုံးပြီးတန်းထဲချီတဲ့သူတွေအိုးမဲ့အိမ်မဲ့ဖြစ်ခဲ့ရတယ်လို့ကုလသမဂ္ဂကပြောဆိုထားပါတယ်။